တော်ရရှိမြခင်ဗျာတရိတ်ဆန်နဲ့နှိုင်းခံရတဲ့သူဟာဘယ်လို့မှကောင်းတဲ့သူတယောက်မဖြစ်နိုင်ဘူးဆိုတာလူတိုင်းလူတိုင်းနားလည်သဘောပေါက်ကြပါတယ်အဲ့ဒီလိုမကောင်းမှုဒုစရိုက်တွေလို့ညအချိန်မှသာမကနေကင်းကြောင်ကြောင်ကြီးမှတောင်းကာမဂုဏ်အလွန်အကျူးခံစားကြတဲ့သူတွေကိုတရိတ်ဆန်နဲ့နှိုင်းပြီးဖော်ပြထားတဲ့ဖျားရှင်ရဲ့နှုတ်ကပတ်တော်များခရိယသမားကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ပေထရုဩဝါဒစာဒုတိယဆောင်အခန်းကြီး2အခန်းငယ်7ကနေအခန်းငယ်14အထိကိုဒီကနေ့သင်တည်ရတော်တမချန်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်။သူတို့ဘာသားမယားကိုကိလေသာမျက်လုံးစုံနဲ့ကြည့်ပြီးဒုစရိုက်ကိုမပြုဘဲမနေနိုင်ကြတဲ့သူတွေကိုကျိန်တော်မူခြင်းဤသာလို့ဖော်ပြထားတဲ့ရှင်ပေထရုဩဝါဒစာဒုတိယဆောင်အခန်းကြီး2အခန်းငယ်7ကနေအခန်းငယ်14အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုသုံးသပ်လေ့လာတင်ပြမှာဖြစ်ပါတယ်
။အကြောင်းမူကားပြမသောကောင်းငင်တမန်တို့ကိုဖျားသခင်သည်နှမျောတော်မမူငရေတဲသူချလိုက်ပြီးမှစစ်ကြောစီရင်ခြင်းအလိုငှာချုပ်ထား၍မှောင်မိုက်တန်ကျိုးနှင့်ချီနှောင်တော်မူ၏ရှေးလောကရက်ကိုလည်းနှမျောတော်မမူဖြောင့်မတ်ခြင်းတရားကိုဟောသောနောအေးနှင့်လူခုနှစ်ယောက်တို့ကိုစောင့်မတော်မူ၍ဖျားကိုမကိုးကွယ်သောလောကီသားအပေါင်းတို့ကိုရည်လွှမ်းမှုစေတော်မူ၏သောဒုံမျိုးနှင့်ဂေါမောရမျိုးတို့ကိုမိရှု၍ဖြစ်စီရာဒန်စီရင်တော်မူသည်ဖြင့်နောက်၌မတရားသောအကျင့်ကိုကျင့်အံ့သောသူတို့အားပုံသက်သေးကိုထားတော်မူ၏။သင်တိရသောတမန်ကျမ်းရဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့တမန်တော်ကြီးရှင်ပေတရုရဲ့ဥမင်းရင့်ရောခြင်းနှလုံးသားဟာအခုအခန်းကြီး2ရဲ့သင်ခန်းစာတို့အဖြစ်သူအလွန်ချစ်တဲ့အသင်တော်သူချစ်တဲ့ယုံကြည်သူအဖွဲ့အစည်းတို့အတွက်အနာဂတ်ရေးကိုမျှော်ကြည့်ပြီးတော့စိတ်လှုပ်ရှားခြင်းပြင်းပြစွာရှိနေပါလေ။တမန်တော်ကြီးရှင်ပေါလုတယောက်တိမောသေဩဝါဒစာဒုတိယစာဆောင်အဖြစ်အသင်းတော်နှင့်ယုံကြည်သူလူအဖွဲ့အစည်းများကိုဝင်ရောက်မှွေနှောက်နိုင်တဲ့စာရမဏတ်၏လက်ချက်တွေကိုဖော်ပြသွားခဲ့သလိုအခုတမန်တော်ကြီးရှင်ပေတရုရဲ့ဩဝါဒအပေါင်းတို့ဟာလေစာတန်ရဲ့စိတ်ဓာတ်တွေဇယိုက်တွေကိုကျွန်တော်တို့သတိထားကြဖို့မိမိတို့ရဲ့စိတ်ဝိညာဉ်ကလေးတွေကိုကိုယ်တန်ဖိုးကိုယ်သိတဲ့သဘောနဲ့ထိမ့်ထိမ့်သိမ့်သိမ့်ရှိကြဖို့ဆိုတဲ့အဆုံးအမတွေနဲ့ဒီရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး2ကိုထုံမွန်းနေတယ်ဆိုတာကိုကျွန်တော်တို့ဤဒန်းပိုင်းမှာတွေ့ကြရပြီဖြစ်ပါတယ်။သို့တော်လည်းယုဒလူတို့တွင်မိစ္ဆာပရောဖက်ရှိကြ၏။ထိုနည်းတူဖြစ်စည်းတတ်သောမိစ္ဆာဒိဋ္ဌိအယူများကိုပရိယေအဖျင်တွင်၍မိမိတို့ကိုဝေတော်မူသောအရှင်ကိုညှင်းပယ်လျက်မိမိတို့အပေါ်သို့လျင်စွာသောဖြစ်စည်းခြင်းကိုရောက်စေသောမိစ္ဆာဆရာတို့သည်သင်တို့တွင်ရှိကြလိမ့်မည်။သူတို့ညင်ညူသောအကျင့်တလိတို့ကိုအများသောသူတို့သည်လိုက်သောအဖြစ်သမာတရားလန်းအစရိသည်ပျက်စီးလိမ့်မည်တဲ့ဟုတ်ပါလေကြောက်เสียနိဒံပြုတ်လိုက်ပုံကြီးပဲလို့ကျွန်တော်တို့တွေးနိုင်ပါလေကျွန်တော်ပြောခဲ့တဲ့အတိုင်းပဲသမာတရားလန်းဆရာဟာအဖဖခင်သခင်ဤအသက်လန်းအဖဖခင်သခင်ကိုတော်တိုင်လည်းဖြစ်တော်မူတယ်ခရစ်တော်ဤဘုန်းတော်ကိုမြင်ရခြင်းနဲ့လည်းအတူတူပဲဖြစ်တယ်ဆရာကိုကျွန်တော်တို့ဟာရှင်ယောဟန်ခရစ်ဝင်ကျမ်းနိဒံမှာကလေးကဖော်ပြပြီးသားပါအဲ့ဒီလောက်ကြီးခိုင်မာတဲ့အသရေကိုတောင်မှအဲ့ဒီအသရေရှိလှပါတယ်ဆိုတဲ့အသက်လမ်းပေါ်မှာရှောက်ပွားပါတယ်ဆိုသောဟန်ဆောင်လူနှလုံးသားတွေစာရန်ရဲ့အဆွေအပွားတွေဟာယုံညံ့အောင်ပိန်ဖြင်းအောင်လှုပ်နှိုင်စွန်ရှိနေတယ်ဆိုတာကိုရှင်ပေတရုမိမောင်းထုတ်ဖော်ပြခဲ့ပါတယ်မိတ်ဆွေအပေါင်းတို့တမန်တော်ကြီးရှင်ပေတရုကနေပြီးတော့ဓမ္မသမိုင်းရဲ့အတိတ်ကာလကနတ်ဆိုးတွေကိုအမှောင်ထဲမှာအဖဖခင်သခင်ကချထားပြီးတော့ချုပ်နှောင်ထားတဲ့အကြောင်းတွေအပြစ်လူအဖွဲ့အစည်းရဲ့ဆိုးရုပ်ချင်းတွေကြောင့်ရည်လွှမ်းမိုးပြီးတော့ဖြစ်စည်းပစ်ခဲ့တာတွေအာဗြဟံခေတ်လူအဖွဲ့အစည်းကြီးကိုရောက်တဲ့အချိန်မှာအင်မတန်မှကိလေသာရာကညဉ့်ညမ်းလှတဲ့သောတုံဂေါမရမြို့ကြီးတွေမှာရာကလွန်လူအဖွဲ့အစည်းကြီးညှီစောနန်လွန်းတာကြောင့်မို့လို့ကန့်မီးတိုက်ပြီးတော့ဖြိုဖျက်ပြရတာတွေစသည်စသဖြင့်ပုံသက်သေးများကိုပြန်ပြီးတော့ယုံကြည်သူအပေါင်းတို့သတိရကြပါသင်္ကန်းစာယူကြပါတမိုင်းသင်္ကန်းစာများအဖြစ်စွဲမှတ်ကြပါဆိုတာတွေကိုအစဉ်အဆက်ဖော်ပြပြီးရင်ကနေပြီးတော့အခုအချိန်မှာတော့အဲ့ဒီသောတုံလိုအရက်မှာတွားပြီးတော့ကြီးပွားခဲ့ဘူးပါသူအာဗြဟံရဲ့တူတော်မောင်လောတာဆိုတဲ့ယုံကြည်သူတယောက်အကြောင်းကိုပုဂ္ဂိုလ်ရေးသမိုင်းဥပမာကလေးအဖြစ်ဆက်လက်ဖော်ပြသွားတော့မှာဖြစ်ပါတယ်ရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး2အငယ်9ကိုအငယ်6နဲ့ပူးတွဲဖတ်ရှုတင်ပြပါရစေသောတုံမျိုးနှင့်ဂေါမောရမျိုးတို့ကိုမိရှု၍ဖြစ်စီရာဒန်စီရင်တော်မူသည်ဖြင့်နောက်၌မတရားသောအကျင့်ကိုကျင့်အံ့သောသူတို့အားပုံသက်သေးကိုထားတော်မူ၏ထိုအခါမတရားသောသူတို့၏ညစ်ညူးသောအကျင့်အပြင်နှောက်ရှက်ခြင်းကိုခံရသောသူဖြောက်မတ်သောလောတကိုကယ်နှုတ်တော်မူ၏တဲ့သ ောတုံမြို့သားတဏှာယာကသမားတို့အကြောင်းတွေ့ကိုတော့ကျက်တည်ရုပ်လွန်အာကြီးလို့ကျွန်တော်အနေနဲ့သိပ်ပြီးတော့ထပ်မပြောချင်တော့ပါဘူးအခုပြောရမှာကတော့လောတာဆိုတဲ့ပုဂ္ဂိုလ်ရဲ့အကြောင်းပဲအာဗြဟံရဲ့တူတော်မောင်အရင်ခေါက်ခေါက်ဖြစ်တယ်ဦးလေးအာဗြဟံကအတော်ကြီးကိုချစ်တယ်ဂယုစိုက်တယ်အမဲဦးစားပေးခြင်းကိုအာဗြဟံရဲ့ဦးစားပေးခြင်းကိုခံခဲ့ရတဲ့တူတော်မောင်ယောဒဖြစ်တယ်ဆိုပြီးတော့ကဘာဦးကြမ်းတဲ့မှာကျွန်တော်တို့အခိုင်အမာတွေ့ခဲ့ရသူပဲဖြစ်ပါတယ်မတရားသောသူတောတုံသားတွေညစ်ညူးခြင်းအဖြစ်နှောက်ရှက်ခြင်းကိုသူဟာခံခဲ့ရပါလေတဲ့ဟုတ်ပါလေသူအလွန်အထင်ကြီးတဲ့အရက်ဖြစ်ခဲ့ပါလေစီးပွားရေးကြီးအလွန်ကောင်းမွန်တဲ့အရက်လည်းဖြစ်ခဲ့ဟန်ရှိပါလေတပြည်လုံးကတော့ဘုရားသခင်ကိုဘသူကမှမကိုးကွယ်ကြဘူးအစပထမတော့အဲ့ဒီလောတာဟာလေစီးပွားရေးကလေးနဲ့ဟန်ကြပန်ကြဖြစ်ပြီးလေကလေးတချွန်ညွန်နေပေါ့ဘသူကမြောက်ပေးတယ်တော့မသိဘူးမြို့တကားနားမှာထိုင်ရတဲ့လူကြီးလူကောင်းလူလူဘာလူလူတရားသူကြီးလို့ပုဂ္ဂိုလ်မျိုးလို့ကျွန်တော်တို့ထင်ပါတယ်။အဲ့ဒီယာရုမျိုးကိုလည်းရလာတယ်ဆိုတာကိုစံစာမှာတွေ့ရပါတယ်။ဒါပေမဲ့နောက်ပိုင်းမှာအဲ့ဒီမျိုးကညစ်တီးညစ်ပတ်သမားတွေကြားထဲမှာဒီလောတာဟာဘေးကျက်နန်းကျက်ဖြစ်လာခဲ့တယ်။ဒီလူမှုရေးအဖွဲ့အစည်းရဲ့ရုံညံ့မှုတွေဟာဖိအားတွေအဖြစ်အလွန်များလာပြီးတော့တရက်မှလောတာတယောက်စိတ်ချမ်းသာစရာမရှိတော့ပဲဖြစ်လာတယ်ဆိုတာကိုရှင်ပေတရုဖော်ပြပေးလိုက်ပါတယ်။မှန်ပါတယ်မိတ်ဆွေအပေါင်းတို့။ပြောက်သောသားတဲကဝေးစွာသောပြီးဆိုတဲ့ရွှင်ပြောပြောနိုင်ငံကြီးမှလीပစ္စည်းလဲဆုံးမြို့လဲတုံးဆိုတဲ့သဘောနဲ့အနည်းငယ်စင်တူတယ်လို့ကျွန်တော်ဆိုခြင်းပါ रे ဟုတ်ပါ रे လောတာဟာအဲ့ဒီသောတုံဂေါမောရအရက်ကြီးကိုတောင်ပေါ်ကနေမျှော်ကြည့်ပြီးတော့အလွန်အထင်ကြီးခဲ့တယ်စီးပွားရေးကြီးသိပ်ကောင်းတယ်မြို့ပြကြီးကလည်းလှပါတယ်ဒါကြောင့်မလို့ငါတော့ဟန်ကြပဲဆိုပြီးတော့အဲ့ဒီအရက်ဒီသားကိုသွားရောက်အခြေချနေထိုင်ခြင်းဖြစ်ပါ रे မိတ်ဆွေအပေါင်းတို့လောတာရဲ့သမီးတွေကလေအဲ့ဒီသောတုံသားတွေနဲ့အိမ်တောင်ကြအဲ့ဒီအရက်မှာပဲအခြေချနေထိုင်ပြီးတော့လောတာမိသားစုကြီးအဲ့ဒီမှာကြီးပွားတယ်လို့အပြင်ရန်ကနေကြည့်ရင်မြင်ရတယ်။အဲ့ဒီသူ့သမီးတွေနဲ့ရတဲ့သမက်တွေဆိုတာကလေဖျားသခင်ကိုတောင်မှမကြောက်သေးတာနော်။သူ့လိုရောက်ခမကိုတော့အပြော့ပေါ့။ဒါဟာသူရွေးချယ်ရလမ်းပဲ။အဲ့ဒါနဲ့ပဲလောတာတယောက်ဟာဘာရီများဖိစီးခြင်းကိုခံလာရတယ်ဆိုတာတွေ့ကိုမိတ်ဆွေတို့ကျွန်တော်အနေနဲ့လွယ်လွယ်ကူကူလေးအဖြေထုတ်နိုင်ပါတယ်။သောကဖြစ်စည်းခြင်းတွေလူမှုရေးစိတ်ဒုက္ခဖြစ်စည်းခြင်းတွေအမျိုးမျိုးပဲပေါ့ဟုတ်ပါလေရှင်ပေတရုဩဝါဒစာဒုတိယစာဆောင်အငယ်၈ဟာအခုလို့ဆက်လက်ဖော်ပြပေးလိုက်ပြန်ပါတယ်ထိုဖြောင့်မတ်သောသူသည်မတရားသောသူတို့တွင်နေစဉ်အခါသူတို့၏မတရားသောအမှုများကိုနေတိုင်းမပြတ်မျက်စိမြင်လျက်နားကြားလျက်ရှိသဖြင့်မိမိဖြောင့်မတ်သောစိတ်နှလုံးကိုပြင်းစွာနှင်းဆဲရ၏သောတာရှင်မိတ်ဆွေအပေါင်းတို့ကျွန်တော်ရဲ့သင်သိရသောတမချန်းရဲ့ဆရာကြီးဒေါက်တာဂျေဗန်မက်ဂီရတော့ကဘာဦးကျန်းကလေးကလောတာရဲ့လုပ်ပုံတွေကိုကြည့်ပြီးတော့ပုံမှန်လင်လင်ပဲဒီလောတာဆိုတဲ့ပုဂ္ဂိုလ်ကိုသူအမြင်ကတ်တယ်တဲ့။ဖာယာစီတမလုပ်ပြီးတော့ဦးလေးအာဗြဟံကိုမညာတာခဲ့ဘူး။ကောင်းပေညွန့်ပေဆိုတာမျိုးကိုလည်းသူကြည့်ပဲလူချင်းမျက်စီရှိတယ်။ဒါကြောင့်မလို့ဒီလောတာဆိုတဲ့ပုဂ္ဂိုလ်ကိုကဲတင်ချင်းတောင်မှခံယူရမယ်လို့သူမထင်ခဲ့မိဘူး။အခုရှင်ပေတရုရဲ့ဖွင့်ဆိုချက်တွေကိုတွေ့တော့မှစိတ်ပြောင်းလဲသွားရပြီးတော့ဒီလိုအ내ဒိဋ္ဌိဖွင့်ဆိုပေးခဲ့တဲ့တမန်တော်ကြီးကိုလေသူဟာကျေးဇူးအများကြီးတင်မိတယ်ရယ်ဆိုပြီးတော့ဖော်ပြပေးလိုက်ပါတယ်မိတ်ဆွေအပေါင်းတို့တကယ်တော့အငယ်၆မှာဤအရာများတို့သည်တက်သည့်အဖြစ်မတရားသောအကျင့်ကိုကျင့်အံ့သောသူတို့အတွေ့သတိပေးထားသည်ဆိုပြီးတော့ဖော်ပြပေးလိုက်တယ်လို့ပါပဲဒေါက်တာဂျေဗန်မက်ဂီအတွေ့တက်သည်ကျွန်တော်မိတ်ဆွေတို့အတွေ့လေအလွန်အရေးကြီးတဲ့တက်သည်ပဲလို့ကျွန်တော်ဆိုချင်ပါတယ်ပါတက်တည်ဖြစ်ပါတလေအရာရာမှာကိုစိတ်ကူးနဲ့ကိုသူများကိုအယံသွားပြီးတော့ကောင်းတယ်မကောင်းဘူးလို့ဒီငနေကြီးတော့ငရဲကိုသေးသေးချာရောက်မဲ့လူမိုက်ကြီးပဲလို့ဆိုပြီးတော့ယံတန်းပြီးတော့မသတ်မှတ်ဖို့မစီရင်ဖို့အတွက်ကောင်းသောတက်တည်ပဲကျွန်တော်အတွက်ရယူဖို့တက်တည်ကိုပြောတာပါကိုဘဝအတွက်သာလျှင်ကျွန်တော်ဟာနာနာဆူတောင်းကြကိုဝိညာဉ်မဆုံးရှုံးဖို့သာလျှင်ကိုတာကိုကိုလုံအောင်ထိန်ကြကိုယ့်ရဲ့ဝိညာဉ်ကိုနောင်တနဲ့ယုံကြည်ခြင်းနဲ့အစဉ်ပြင်ဆင်ပြီးတော့အဖဖရားသခင်ရှိတော်မှောက်မှဒုထောက်ပြတ်ဖို့မတရားသောအမှုများနဲ့ကင်းအောင်နေဒီအချက်ဟာသာအရေးအကြီးဆုံးဖြစ်တယ်ဆိုတဲ့သက်သေကိုကျွန်တော်မိတ်ဆွေတို့ရရှိစေတယ်လို့ကျွန်တော်ဆိုချင်ပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့လူလဲလူရှုပ်ကြီးလို့ထင်ရတတ်တယ်ထင်ရလောက်တဲ့လောတကိုသာကျွန်တော်ကမကောင်းဘူးကဲတင်ချင်းခံရမှာမဟုတ်ဘူးလို့ထင်တယ်ဆိုပါစို့ယာကုပ်တို့ဒါဝိဒ်တို့ဘယ်နဲ့ရှိပါစားတခါဆွဲပြီးတော့အဲ့သမိုင်းကြီးကိုဆန့်ထုတ်ပြလိုက်တော့ကိုယ်တိုင်ရောဘယ်နဲ့ရှိပါစားအဲ့ဒီလူပဲမေးယူရလိမ့်မယ်လို့ကျွန်တော်ထင်ပါတယ်မိတ်ဆွေလောတာဟာဦးလေးအာဗြဟံလူပဲယုံကြည်ခြင်းတော်ရှိပါတယ်ဖျားမကြိုက်တာတွေလုံမိတာလဲမှန်တယ်ဒါပေမဲ့သူဟာဖျားသခင်ကိုကြောက်တယ်ချစ်တယ် ယုံကြည်ခြင်းခိုင်ခံ့ခဲ့တယ်ဆိုတဲ့သဘောကိုရှင်ပေတရုအားဖြင့်ကျွန်တော်တို့နားလည်လာရပါတယ်။ဒါပေမဲ့ဘာပဲပြောပြောဦးလေးအာဗြဟံလိုတောက်ပြောင်တဲ့ယုံကြည်ခြင်းပုံသက်တည်ကောင်းကိုတော့စွန်းစွန်းဆောင်ဆောင်မပြသနိုင်ခဲ့တာအမှန်ပဲလို့လေကျွန်တော်တို့သင်သိရသောသမာကျမ်းအဖွဲ့အနေနဲ့အလေးအနက်သတ်မှတ်ရမယ်လို့ကျွန်တော်ဆိုချင်ပါတယ်။အခုသူနေနေတဲ့တောတုံမြို့ကြီးကိုဘုရားသခင်ကဖြည့်ဆည်းပြတ်တော်မယ်ဆိုပြီးတော့ကောင်းကင်တမန်တွေကိုဆေလွှတ်ပြီးတော့တရီပေးတယ်။ကောင်းကင်တမန်တွေဟာသူ့ကိုသတင်းပေးလာတယ်။လော်တာခမားနဲ့ခမားမိသားစုအကုန်လုံးပြေးကြပြီတော့။ဥအောင်ဒီမြို့ကနေထွက်ပြီးတော့ပြေးကြပြီတော့ဆိုတော့လော်တာဟာသမီးတွေသမက်တွေကိုသွားပြီးတော့ပြောတယ်။အဲ့ဒီအချိန်မှာသမက်တွေကမယုံကြည်ကြဘူးဆိုပြီးတော့ကျမ်းစာကဖော်ပြတာဟာတကယ်တော့အာဗြဟံကဲ့သို့ပုံသက်သေးကောင်းကိုမပြသနိုင်ခဲ့သောလောတအမည်ရှိသည့်ယောက်ခမဆိုတဲ့လူတစ်ယောက်အကြောင်းကိုဖော်ပြနေတာ ਨੇ အတူတူပါပဲ။ဟုတ်ပါတယ်။ဘယ်တော့မှယုံကြည်ခြင်းပုံသက်သေးမပြခဲ့သူယောက်ခမဆိုတော့သမက်တွေဟာဖျားမှန်တရားမှန်ငကိုရဲရမသိ။ယောက်ခမကြီးကိုလည်းအယုံကြည်မရှိဆိုတော့ငါတို့ယောက်ခမကြီးကတော့ပေါ်တော်တော်နဲ့ငါတို့ကိုနောက်နေတယ်ဆိုတာမျိုးအထိပေါ်ရှစ်ရှစ်တီလုခဲ့မှန်ထင်ရှားနေပါတယ်။ကပောက်ဦးကျမ်းမှတ်တမ်းကလေးကိုမိဆွေတို့အနည်းငယ်ပြန်ကြည့်စေချင်ပါတယ်။ကပောက်ကျမ်းအခန်းကြီး27အငယ်7မှ14အတွင်ဖော်ပြချက်တွေဟာအခုလိုဖြစ်နေတာကိုတွေ့ရပါတယ်။ကပောက်ကျမ်းအခန်းကြီး27မဟုတ်ပါဘူး။ကပောက်ကျမ်းအခန်းကြီး19အငယ်7မှ14အတွင်မှာပြန်ပြီးတော့ကြည်ပါ။ကောင်းကင်တမန်တို့ကလေဤရ၌သင်နှင့်ဆိုင်သောသူရှိသေးသလော။သာသမီသမက်မြို့ထဲမှသင်၌ရှိသမျှကိုဤရကထုတ်ဆောင်လော။ဤရကိုငါတို့သည်ဖျက်ဆီးရမည်။အကြောင်းမူကားအယက်သားတို့သည်ထာဝရဘုရားရှိတော်၌အလွန်ကြွေးကြော်ခြင်းရှိသည်ဖြစ်၍ဖြစ်စည်းစေခြင်းဟာထာဝရဘုရားသည်ငါတို့ကိုဆေလွတ်တော်မူပြီဟုလောတာအပြောဆိုကြ၏လောတာထွက်၍သမီးနှင့်ဆုံဖက်တော်သူမိမိသမက်တို့အားထကြဤအယက်မှထွက်သွားကြဤမြို့ကိုထာဝရဘုရားဖြစ်စည်းတော်မူမည်ဟုဆိုတော်လေကြည်စားဟန်ရှိသည်ဟုသမက်တို့ထင်ကြ၏တဲ့ကောင်းရော်လို့မဆိုနိုင်ဘူးလားဖြစ်ဖြစ်ရလေဖေဖေသမီးတွေကိုကျွန်တော်တို့ ਨੇ ပေးစားကြတဲ့ကတခါမှဖះသခင်တို့ကောင်းငင်တမန်တို့ကဲတင်ချင်းကျေးဇူးတော်တို့ဗရိညင်ပြုတာတို့အကြောင်းတခါမှမပြောဘဲနဲ့အခုမှလာပြီးတော့နောက်နေပြန်ပြီကတိကတ္တဗျာဒါလောက်စီးပွားရေးကြီးကောင်းပြီးတော့အပျော်အပါးကြီးတွေများတဲ့မြို့ကြီးကနေပြီးတော့များအထုတ်ကလေးပိုက်ပြီးထွက်ပြေးရမယ်လို့ယုံဘူးဗျာယုံဘူးဆိုပြီးတော့ဒီရောက်ခမကြီးလောတာကိုဒီသမက်တီလုတ်ခဲ့ကြတာပဲဆိုတာကိုကျွန်တော်တို့ရှင်းနေအောင်တွေ့ရပါတယ်မိတ်ဆွေအပေါင်းတို့ဖះသခင်ရှိတော်မှောက်မှသူစိတ်ဝိညာဉ်နဲ့သူတော့ကုတ်ကပ်ပြီးတော့ယုံကြည်သူလောတာဒါကြောင့်မို့လဲသောတုံကိုရောက်အောင်လာခဲ့တာမှားပြီဆိုတဲ့အသိစိတ်ဓာတ်တွေဟာလောတာယင်တဲမှာရှိခဲ့ပါကြောင်းကိုရှင်ပေတရုအားဖြင့်ကျွန်တော်တွေ့မြင်ရတယ်။ဒါနဲ့ပဲသူဟာရှေးဖန်ရှင်သူတို့ရဲ့စီးရင်တဲမှာတွားပြီးတော့ချိတ်သွားရတယ်ဆိုတာကိုနားလည်နိုင်လောက်ပါပြီ။နောက်တစ်ခုကတော့သူ့ဦးလေးအာဗြဟံရဲ့သူ့အပေါ်မှာထားတဲ့မေတ္တာများသူ့အတွက်ဆုတောင်းပေးခြင်းအပေါင်းတို့ဟာလေအလွန်အလွန်အကျိုးကျေးဇူးကြီးလိမ့်မယ်လို့ကျွန်တော်ခံယူပါတယ်။ဟုတ်ပါတယ်။ဒီကနေ့ကျွန်တော်တို့မိတ်ဆွေတို့မှခွန်အားတွေနဲ့ဆုတောင်းခံပြီးတော့ကျေးဇူးတော်ကိုမေတ္တာတော်ကိုဝေမျှရမယ်ကိစ္စတွေဟာအများကြီးအကျွေးတင်နေကြလေသလားလို့ကျွန်တော်တွေးမိပါတယ်။ကိုယ်နဲ့မျက်နှာကြောမတည့်တာနဲ့ပဲအဲ့ဒီလူတစ်ယောက်အတွက်ဆုတောင်းမပေးဘူး။မေတ္တာကိုမဝေမျှနိုင်ဘူး။ခွင့်မလွှတ်နိုင်ဘူးဆိုတဲ့စိတ်ထားမျိုးတွေနဲ့ကျွန်တော်တို့ယုံကြည်သူအသင်းတော်သူအသင်းတော်သားများဝေးနိုင်ကြပါစေတည်းလို့ကျွန်တော်တို့သင်ပြရသောသမာကျမ်းစာအနေနဲ့ဖော်ပြပေးခြင်းပါတယ်။အခုသူတူတော်မောင်လောတဟာညက်ကက်ကသမားတယောက်ပဲဆိုတာကိုအာဗြဟံသိတာပေါ့ဒါပေမဲ့အာဗြဟံဆိုတဲ့ဦးလေးဟာနော်စိတ်ကောင်းအလွန်ရှိတယ်ဘုရားသခင်၌ယုံကြည်ခြင်းကြီးတယ်သူတူကလေးကိုပြစ်မထားနိုင်ခဲ့ပါဘူးဘုရားသခင်ကိုအကြိမ်ကြိမ်အသနာခံတယ်ဒါကြောင့်မို့လဲလောတကိုယ်တိုင်ဟာအမှန်တကယ်ပြုပြင်ပြောင်းလဲသောနှလုံးသားနဲ့ယုံကြည်သူတယောက်အဖြစ်ပြောင်းလဲခြင်းရှိခဲ့လိမ့်မယ်လို့လည်းကျွန်တော်ခံယူနိုင်ပါလိမ့်မယ်မိတ်ဆွေအပေါင်းတို့အငယ်6မှာတုန်းကဤဖြစ်ရတုသည်သက်သေအဖြစ်မာအံဆဲဆဲမတရားမှုပြုအံ့မူမူရှိသူကျွန်တော်တို့အတွက်တရှိနေတယ်သက်သေများအဖြစ်ထင်ရှားစွာဖော်ပြထားခြင်းဖြစ်နေတယ်ဆိုတာကိုကျွန်တော်တို့မိษွေတို့လက်ခံကြရမှာဖြစ်တယ်လို့နှုတ်ကပတ်တော်ရဲ့အဖြေများကိုကိုယ်အုံနှောက်ကလေးမဖြစ်စလောက်နဲ့ပဲကွက်ပြီးတော့ဘာသာမပြန်ရဘူးအဖြေမထုတ်ထိုက်ဘူးဆိုတာကိုလေအခန်းကြီး1သင်ငန်းစာတွေမှာကျွန်တော်တို့တွေ့ခဲ့ရတဲ့အတိုင်းပဲတမန်တော်ကြီးရဲ့ဩဝါဒတွေဟာဖော်ပြခဲ့ပါပြီဒီဩဝါဒတွေကိုကျွန်တော်တို့နားခံကြရမှာသာဖြစ်ပါတယ်ဟုတ်ပါတယ်ရှင်ပေတရုဩဝါဒစာဒုတိယစာဆောင်ရဲ့အခန်းကြီး1အငယ်20နဲ့21တို့ဟာအခုလိုဖော်ပြခဲ့ပါတယ်ကျမ်းစာ၌ပါသောအနာဂတ်တိစကားမြည်ပြီးကကိုအလိုအလျောက်အ내မပေါ်ဟုရှေးဥစွာသိမှတ်ကြလောအကြောင်းမူကားအနာဂတ်တိစကားသည်လူအလိုအားဖြင့်ဖြစ်ဖူးသည်မဟုတ်ဘုရားသခင်၏တန်ရှင်းသူတို့သည်တန်ရှင်းသောဝိညာဉ်တော်၏တိုက်တွန်းတော်မူခြင်းကိုခံရ၍ ဟောပြောကြ၏တဲ့တောတရှင်မိတ်ဆွေအပေါင်းတို့ခမညာကပ္ပဥကျမ်းအရာဖော်ပြထားတဲ့အတိုင်းဆိုရင်လောတရဲ့အဲ့ဒီသမက်လူဆိုးလူပေတွေဟာသောတုံမှသေပြီးတော့ကြံရစ်ခဲ့ရသလိုလောတရဲ့ဇနီးသေးဟာလေသောတုံကလွတ်ပါရဲ့နဲ့လှဲ့ကြည့်မိတာကြောင့်စားတိုင်းကြီးဖြစ်သွားခဲ့ရတယ်ဆိုတာကိုကျမ်းစာမှာတွေ့ရပါတယ်အဲ့ဒီလိုလှဲ့ကြည့်ယုံကလေးနဲ့ဘာကြောင့်အခုလိုအပြစ်သင့်ပြီးတော့စားတိုင်းကြီးဖြစ်သွားရတာလဲဆိုတာကိုစဉ်းစားကြည့်စီခြင်းပါတယ်သင်ငန်းစာလည်းရယူစီခြင်းပါတယ်သူဟာလူကသာသောတုံကထွက်လာရတယ်နော်လောတရဲ့မိမကိုပြောတာပါစိတ်ကတော့သောတုံကိုစိတ်မကုန်ဘူးသောတုံမှကြံရစ်ခဲ့လိမ့်မယ်သူ့စိတ်တွေဟာသောတုံကိုပဲတဝဲလေလေဖြစ်နေခဲ့လိမ့်မယ်သောတုံကိုသူရောက်လာကလေးကသောတုံသူတွေနဲ့အဖွဲ့ကျပြတော့သောတုံအကျင့်တွေပါခဲ့လိမ့်မယ်လောတကတစ်ချိန်လုံးစိတ်ညစ်ပြီးတော့မှုန်ကုတ်ကုတ်ကြီးဖြစ်နေတဲ့အချိန်သူကတော့ဟိုအိမ်ကူဒီအိမ်ကူလိုက်နေသန်းတုပ်လိုက်အတင်းပြောလိုက်ဝိုင်းကောင်းရင် secret ကလေးလက်ချညှပ်ပြီးတော့ဖဲရိုက်လိုက်အဲ့ဒီလိုနေလိမ့်မယ်လို့ကျွန်တော်တို့တွက်ဆပါတယ်ไผ่ไสงาเลป้อได้อาคาจรนอกซุ้มมามะเป็ดกั้นอวุธดิเววววุ่มเมต้งผุ่มเมอเปี่ยวจี้เปี่ยวณีเลยเมเวเนตีลุขอเดลุอซุยอซาอใจดิเดป้อแต่จอมลุယောက်จ้าผิดตูลอตกะตาก้องเงินตะมันอเม่เนี่ยซวยขอลุตูหากั่นลั่นกั่นลั่นเนไล่ลายาดาตูตะเม็ดตวยอไตเมใต้มะทุบูปิดตอกปิดตอกเนี่ยมะจีนัดเพไล่ลายาดาผิดเลยเมลอตกูตะเฉิงลุงจีไตปิโลไล่ลาดาผิดอ่ะเลยเมตูมะเยไสหาจีดูซัยมิ่วรอจีกูตันย้อเซนอะชิ่มะกุ่มูဖျားသခင်ကဒီအတိုင်းလုပ်မယ်ဆိုတာကိုလည်းမယုံကြည်ဘူးအဲ့ဒါနဲ့ပဲသံယောစဉ်မျက်လုံးကြီးတွေနဲ့လှဲ့ကြည့်လိုက်မိတာလေတချီလဲဆန့်ဆန့်ကြီးဖြစ်ပြီးတော့စားတိုင်းကြီးဖြစ်သွားရတာပဲဆိုတာကိုကပ္ပဦးကျန်းနဲ့မှအထင်ရှားတွေ့ရပါလေဝန်းနေစရာပဲပေါ့မိတ်ဆွေအပေါင်းတို့အဖဖျားသခင်ရဲ့ကေတင်ခြင်းနဲ့အတူလောတရဲ့သမီးနှစ်ယောက်တို့ရဲ့ဟာတောတုံကလွတ်မြောက်ခြင်းအကြောင်းကိုအသေးစိတ်စဉ်းစားကြည့်လိုက်မယ်ဆိုရင်ကတိရှင်သခင်ခရစ်တော်ဤယုံကြည်သူအသင်းတော်ကိုသိမ့်စီခြင်းနဲ့လေသဘောတရားချင်းအများကြီးတူညီလိမ့်မယ်လို့ကျွန်တော်တင်သိရတော်သမာကျမ်းအဖွဲ့ကယုံကြည်ပါတယ်။ဟုတ်ပါတယ်။သောတုံရဲ့ပျက်စီးခြင်းကနေလွတ်မြောက်အောင်လောတကိုအရင်ပြေးစေပြီးမှသောတုံကိုလောင်မီးကျစေခြင်းစီရင်ခြင်းပဲဖြစ်ခဲ့ပါတယ်။ဒုက္ခဆင်းရဲခြင်းခံစားရကတ်ကာလသို့မဟုတ် tribulation လို့ဖော်ပြတယ်။အဖဖျားသခင်စီရင်သောအချိန်ကာလရဲ့အရင်ယုံကြည်သူအသင်းတော်ကိုခရစ်တော်ဟာအရင်ဦးဆုံးကယ်နှုတ်လိုက်မယ်။ကောင်းကင်ဘုံကိုသိမ်းဆီးလိုက်မယ်လို့ကျွန်တော်ခံယူကြပါတယ်။လောတကဲ့သို့ခဏညံခပ်ပြော့ပြော့ရှေးသန့်ရှင်းသူတယောက်ကိုတောင်ကယ်တင်ခြင်းဆိုတဲ့အချက်ဟာလေအလွန်ကြီးတဲ့သင်ခန်းစာတစ်ခုကိုပေးနေပါတယ်။အဖဖျားသခင်ဤယေရှုနဲ့ဂရုနာတော်သည်အလွန်ကြည်ပြန့်သည်။လူသားပေါင်းမြောက်များစွာတို့ကိုနောက်ဆုံးသောကာလမှာပြုမဲ့ယေရှုတော်ဤအရေးလက္ခဏာပဲလို့ကျွန်တော်သင်သိရသောတမန်ကျမ်းကခံယူလိုက်ပါတယ်။ရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး2အငယ်6နဲ့30ဖျားဝတ်၌မွေးလျော်သောသူတို့ကိုစုံစမ်းနှောက်ရှက်ခြင်းအထက်ကကဲနှုတ်ခြင်းဟာ၎င်းမတရားသောသူတို့ကိုဒဏ်ခတ်စေမည်အကြောင်းညစ်ညူးသောတတ်မဲ့ခြင်းကိလေသာနှင့်တကားကာမဂုဏ်အလိုသို့လိုက်၍အာနာစက်ကိုမထီမဲ့မြင်ပြုသောသူတို့ကိုအထူးသဖြင့်ခံစေမည်အကြောင်းတရားဆုံးဖြတ်သောနေ့အဖို့ချုပ်ထားခြင်းဟာ၎င်းထာဝရဘုရားသည်တတ်နိုင်တော်မူ၏ထိုသူတို့သည်ရဲရင်သောသူကိုအလိုသို့လိုက်တတ်သောသူဖြစ်၍ဘုံတကိုကြည်သောသူတို့ကိုကဲ့ရဲ့ဝန်ကြ၏သောတာရှင်မိတ်ဆွေအပေါင်းတို့ကျွန်တော်ကမိမိတို့လက်လန်းမမိတဲ့အနာဂတ်ရေးအကြောင်းတွေကိုကိုယုံကြည်တဲ့အတိုင်းပြောရတာဆိုတော့မိတ်ဆွေတို့နဲ့အမြင်ချင်းအယူအဆချင်းတည်တော့ကိုယ်လဲတာတည်းလေအမြောက်အများရှိနိုင်မယ်လို့ကျွန်တော်ထင်ပါတယ်ဥပမာဆိုလို့ရှိရင်လေမဟုတ်ဘူးအသင်းတော်ကြီးကိုကြိုပြီးတော့မသိမ့်စီဘူးဒုက္ခဆင်းရဲကာလကြီးကိုခရစ်တော်ဟာအသင်းတော်ဟာယင်ကိုယင်ဆိုင်ရမယ်ဆိုတဲ့အုပ်စုကြီးရှိနေတယ်ဆိုပါစို့ရှိလဲရှိနေမှာအသေးအချာပဲလို့ကျွန်တော်ပြောချင်ပါ रे အဲ့ဒီလိုတွေးကြခေါ်ကြရတယ်ဆိုရင်တော့ဒါဘာဖြစ်တော့ဒါဖျားသခင်ကိစ္စလေဖျားသခင်ကိုတော်တိုင်ကနည်းနည်းသောအရာအဖြစ်ရှေ့တော်မှာဗျာဒိတ်တော်အဖြစ်ချထားတယ်ကျွန်တော်ဒါလူတွေကကိုယ်အုံနောက်နဲ့ကိုယ်အမျိုးစုံတွေးကြခေါ်ကြမှာသဘာဝကြပါ रे အရေးကြီးတာကတော့သူ့ကိုယ်သာကိုကချစ်ကြောက်ယူသေးဖို့လိုချင်ပဲသူကြည့်ပြီးတော့အရာရာကိုစီရင်ပေးသွားလိမ့်မယ်လို့ကျွန်တော်အနေနဲ့လေးနဲ့စွာခံယူနိုင်ပါ रे အခုတမန်တော်ကြီးရှင်ပေတရုပြောတာဟာလည်းဒါပါပဲအလွန်ရှင်းနေအောင်ရှိတဲ့အဖြစ်ဟာယုံကြည်သူတိုင်းတို့အဖို့တုတ်တုတ်တောင်မှမလှုပ်နိုင်အောင်ကြက်သေးသေးသွားစီလိမ့်မယ်လို့ကျွန်တော်ထင်ပါ रे ဖျားဝတ်၌မွေးလျော်သောသူတို့ကိုစုံစမ်းနှောက်ရှက်ခြင်းအထက်ကကဲနှုတ်ခြင်းဟာ၎င်းမတရားသောသူတို့ကိုဒဏ်ခံစေမည်အကြောင်းညစ်ညူးသောတတ်မဲ့ခြင်းကိလေသာနှင့်တကားကာမဂုဏ်အလိုသို့လိုက်၍အာနာစက်ကိုမထီမဲ့မြင်ပြုသောသူတို့ကိုအထူးသဖြင့်ဒဏ်ခံစေမည်အကြောင်းတရားဆုံးဖြတ်သောနေ့အဖို့ချုပ်ထားခြင်းဟာ၎င်းထာဝရဘုရားသည်တတ်နိုင်တော်မူ၏တဲ့ရှင်းနေတာပဲမဟုတ်ဘူးလား သူ့ရဲ့ဘုံတကူအာနုဘောတော်ဆိုတာဟာနော်အကန့်အသတ်မရှိဘူးတိုင်းဆမဲ့သားအလွန်ကြီးမားလှတယ်ဒါဟာအနန္တဘုံတကူတော်ဖြစ်တယ်ဘယ်နေရာမှာမှလူတို့ကြံစည်၍မှီနှိုင်ခြင်းမရှိသောအဖဖျားသခင်ဖြစ်တော်မူတယ်ဆိုတဲ့အချက်ကိုကျွန်တော်တို့ကသဘောပေါက်နားလည်ရင်ပြီးတာပါပဲမိတ်ဆွေအပေါင်းတို့အာမုတ်အနာဂတိကျမ်းမှာတုန်းကအလွန်အံ့ဩဖွယ်ကောင်းလာတဲ့ကျမ်းပိုင်းတစ်ခုအကြောင်းကိုကျွန်တော်တို့တွေ့ကြရပြီးပါပြီကျွန်တော်လည်းအဲ့ဒီအပိုင်းမှာအတော်ကြီးကိုအလေးအနက်ရှင်းပြခဲ့ပြီးပြီဖြစ်ပါတယ်တခြားမဟုတ်ပါဘူးအာမုတ်အနာဂတိကျမ်းအခန်းကြီး1အငယ်1မှ6အတွင်းမှာဖော်ပြခဲ့တဲ့အချက်တွေနဲ့ပတ်သက်လို့ပါမိတ်ဆွေတို့ဒါကိုတစ်ခေါက်လောက်ပြန်ပြီးတော့နားဆင်ကြည့်စေချင်ပါတယ်တဖန်အရှင်ထာဝရဘုရားသခင်ငါအားပြတော်မူသောယူပယုံဟုမူကရှင်ဘရင်ဆိုင်သောမျက်ပင်ကိုရိပ်ပြီးမှနောက်မျက်ပင်ပေါက်ဆကာလ၌ကျိုင်းကောင်တို့ကိုဖန်ဆင်းတော်မူ၏ထိုကျိုင်းကောင်တို့သည်တပြည်လုံး၌ရှိသောမျက်ပင်ကိုစား၍ကုန်ပြီးမှငါကအိုအရှင်ထာဝရဘုရားအပြစ်မှလွတ်တော်မူပါယာကုပ်သည်ငယ်သောကြောင့်အဘယ်သို့ထရပါလိမ့်မည်နည်းဟုလျှောက်တော်ထာဝရဘုရားသည်နောင်တရ၍ဤသို့မဖြစ်ရဟုမိန့်တော်မူ၏တဖန်အရှင်ထာဝရဘုရားသည်ငါအားပြတော်မူသောယူပါယုံဟုမူကမိဖြင့်တံပေးခြင်းဟာမိကိုခေါ်တော်မူ၍မဟာသမုဒ္ဒရာကိုမိလောင်လေ၏ကုန်းကိုလည်းလောင်လေ၏ငါကလေအိုးအရှင်ထာဝရဖျားဆိုင်းတော်မူပါယာကုပ်သည်ငယ်သောကြောင့်အဘယ်သို့ထရဘာလိမ့်မည်နည်းဟုလျှောက်တော်အရှင်ထာဝရဖျားသည်နောင်တရ၏ဤသို့မဖြစ်ရဟုမိန့်တော်မူ၏တဲ့ကြားရတဲ့အတိုင်းပါပဲနော်မိတ်ဆွေအဖဖျားသခင်ဟာလူသားဟာတန်ရှင်းသောဝိညာဉ်တော်အဖြစ်သူ့ကိုပြတ်ဝတ်ကိုးကွယ်တယ်အသနာခံတယ်ဆိုတဲ့အချိန်မှာသူ့နားညောင်းတယ်ဒါရမကနောင်တရ၍ဤသို့မဖြစ်ရဆိုပြီးတော့စီရင်ချက်ကိုပြောင်းနေတယ်။ဒါဟာအခုမှတွေ့ရတာမဟုတ်ပါဘူးနော်။မောရှိခင်မှလည်းဣသရေလလူမျိုးတော်တစ်ခုလုံးကိုလူမျိုးတော်တစ်ခုလုံးဟာသူ့ရဲ့ပြည့်ညတ်တော်တောင်မှအမိတ်မထွက်သေးဘူး။နတ်ရုပ်တွေကိုရွှေချပြီးတော့ကိုးကွယ်တဲ့အတွက်ကြောင့်အလွန်အပြစ်ကြီးတယ်။တစ်မျိုးလုံးကိုငါဟာတုတ်တင်ပြစ်မယ်ဆိုတဲ့အချိန်။မောရှိရဲ့နှိမ့်ချစွာနဲ့အသက်ဖက်နဲ့ထုတ်ပြီးတော့ဆူတောင်းသံကိုအဖဖျားသခင်ဟာနားညောင်းတော်မူခဲ့တယ်။အဲ့ဒီတုန်းကလည်းနောင်တရတယ်ဆိုပြီးတော့ဖော်ပြပေးခဲ့တယ်။အဲ့ဒီလိုနောင်တရတော်မူတယ်ဆရာဟာကျွန်တော်အကြိမ်ကြိမ်ရှင်းပြခဲ့တဲ့အတိုင်းပါပဲနော်။ငါမှားပြီငါမှားပြီဆိုတဲ့ကျွန်တော်တို့လူသားရဲ့နောင်တမျိုးမဟုတ်ဘူး။စိတ်လျှော့ညှို့ပြေခြင်းကျေးဇူးကယုနာတော်နဲ့တိုင်းဆမဲ့စွာခံစားရခြင်းလို့ကျွန်တော်တို့ခံယူနားလည်သဘောပေါက်ဖို့လိုပါတယ်။ဟုတ်ပါတယ်။မဟာသမုဒ္ဒရာကြီးကိုမီးဆွဲပြီးတော့ကုန်းကိုလည်းမီးလောင်စေတယ်။မြေကြီးပြင်ပေါ်မှာရှိတဲ့မြက်တွေအကုန်လုံးကြိုင်းကောင်တွေအကုန်လုံးစားပြစ်လို့လူတွေကိုငတ်ပြတ်ဆင်းရဲစေတယ်။ဒါဟာသူစီရင်ပြီးသားရုပ်တရက်အဖြစ်ဘယ်လို့မှပြန်ပြီးတော့ပြုတ်ပြင်လို့မရနိုင်ဘူး။ဘယ်လူသားသိပ္ပံပညာရှင်ဘယ်လောကတကူအာနာရှင်ကမှလည်းဒီစီရင်ချက်မျိုးကိုမချနိုင်ဘူး။အခုတော့အဲ့ဒီလိုစီရင်ပြီးတော့အပြစ်ပေးတယ်။အပြစ်ပေးလို့ပြုတ်ပြုတ်ပြုံကုန်ပြီးဆိုတော့မှဤသို့မဖြစ်ရတဲ့။ဘလောက်ထူဆန်းလဲ။မိတ်ဆွေအပေါင်းတို့အဲ့ဒီလိုထူဆန်းတဲ့အတွေ့အကြုံလေလောကရန်သေခြင်းဆင်းရဲလမ်းကြောင်းမှာသေရစမြဲဖြစ်တဲ့ကျွန်တော်မိတ်ဆွေတို့လူသားတွေအဲ့ဒီလိုသေမိန့်ကိုသူချထားပေးတဲ့အတွေ့အကြုံကျွန်တော်မလွှဲမရှောင်သာအောင်သေကိုသေကြရတဲ့လူသားများဖြစ်လာကြရတယ်။ဟောဤသို့မဖြစ်ရဆိုတဲ့အသက်ရှင်ခြင်းကျေးဇူးကိုခရစ်တော်အားဖြင့်ပြန်ပြီးတော့ချထားပေးတယ်။ပေးတဲ့နေရာမှာတောင်းမှကိုတော်တိုင်းလူစားတိကိုခံယူပြီးတော့အသွေးတော်နဲ့ရွေးချယ်ပြီးတော့ပေးခဲ့ခြင်းဖြစ်တယ်။အဲ့ဒီလိုကိုလုတ်တဲ့အလုတ်ကိုဒိုင်းငနဲ့ပြောင်းပြန်ဆန်ခတ်လုတ်ပြစ်တာမျိုးကိုဘယ်သိပ္ပံပညာရှင်တို့ဘယ်နျူကလ িয়ার ဖစ်စစ်တို့ဘယ်ပရိုဖက်ဆာတို့ကမှဒီလိုအပြောမျိုးပြောတောင်မှပြောဝွင့်ပါတလေလုတ်ဖို့ဆိုတာဝီလာဝီပြောမယ်ဆိုရင်လေယူတယ်ဆိုပြီးတော့အားလုံးကဝိုင်းပြီးတော့အယူတောင်ကိုသာပို့မှအသေးအချာဖြစ်ပါတယ်မိတ်ဆွေတို့မိတ်ဆွေအပေါင်းတို့အဖဖျားသခင်ရဲ့ပြုတော်မူသောကျေးဇူးတော်အပေါင်းတို့ကိုသက်သေသာရကထားပြီးတော့ရှင်ပေတရုဟောကြားခဲ့တဲ့ဒုတိယမြောက်ဩဝါဒစာဆောင်ဟာအနန္တတကုရှင်ဖဖျားသခင်ရဲ့ဘုံတကုအာနုဘောတော်အကြောင်းကိုထင်ရှားပြတ်သားစွာသတိပေးလျက်ပါ။ထာဝရဘုရားသည်တတ်နိုင်တော်မူ၏
။ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းစီစဉ်ဖြစ်ပါတယ်။နောက်တစ်ချိန်စီစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယတမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ပေတရုဩဝါဒစာဒုတိယဆောင်အခန်းကြီး2အခန်းငယ်15ကနေအခန်းငယ်19အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရဲ့